ICC နိုင်ငံတကာရာသဝတ်ခေါ်ရုံးရှင်းနေတွေပေါ်အရင်အမေရိကန်သမ္မတလက်ထက်ပိတ်ဆို့တက်ခတ်မှုတွေလုပ်ခဲ့တာကိုအခုပယ်ဖြတ်ပေးလိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းက ICC တရားရုံးရှင်းနေဖာတူဘန်ဆူဒါနဲ့ဖာကီဆိုမိုချိုချိုကိုတို့ကိုပြန်တက်ခတ်ပိတ်ဆို့ခဲ့တာကြောင့်နိုင်ငံတကာမှဝေဖန်မှုတွေထွက်ပေါ်ခဲ့ရကနေအခုတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပယ်ဖြတ်ပေးလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကICC တရားဥပဒေနဲ့ဘန်ဆူရာအနေနဲ့အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံမှာရာဇဝမှုကျူးလွန်တာရှိမရှိစစ်ဆေးဖို့ကိစ္စအပေါ်အရင်တန်ခတ်ပိတ်ဆို့ထားတာကိုပယ်ဖြတ်ပေးလိုက်ပါပြီလို့မနေ့ကကြေညာလိုက်တာပါ။ဒါအပြင် ICC ရဲ့တရားစီရင်ရေးဆိုင်ရာကူညီပူးပေါင်းဆောင်ရွက်ဌာနအကြီးအကဲမိုးချိုချိုကိုကိုလည်း STN လို့တူကောက်ခေါ်တဲ့ပြစ်မှတ်ထားတန်ခတ်သူအမည်စီရင်ကနေပယ်ဖြတ်ပေးလိုက်ပါလေ။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်ထဲမှာ2019ခုနှစ်က ICC ကပုဂ္ဂိုလ်တွေပေါ်ချမှတ်ခဲ့တဲ့ပြည်ဝင်ခွင့်ဗီဇာကတ်သက်ထားမှုနောက်တစ်ခုကိုလည်းပယ်ဖြတ်ပေးလိုက်ပြီလို့ဖော်ပြထားရမှာဒီရင်မူဝါဒကမသင့်တော်မထိရောက်ဘူးလို့သုံးသပ်ထားကြောင်းကိုပါရှင်းပြခဲ့ပါတယ်ခင်ဗျ